င်းနယ်ဒီပါတီအပြတ်အသတ်နိုင်ရရှိတဲ့လွတ်တော်ကိုယ်စားလှယ်ရွေးပွဲကိုမတရားတဲ့ရွေးကောက်ပွဲအဖြစ်အများဆုံးသွတ်ဆွဲပစ်တင်တဲ့အဖွဲ့အစည်းနှစ်ခုဟာတမတော်နဲ့ကျန်းဖို့ပါတီဖြစ်ပါတယ်တတိကျွဲတတိအများဆုံးရှိတာကလည်းစစ်တပ်နဲ့ကျန်းဖို့ပါတီပါပဲတချုပ်ကြီးမင်းအောင်လှိုင်ရဲ့မိသားစုကိုစစ်တပ်မှာအချမ်းသာဆုံးလို့သတ်မှတ်ကြပါတယ်ရွေးကောက်ပွဲမှာမကျေနပ်တာရှိရင်ဖြည့်ရှင်းမှုပြတ်တန်းထားတဲ့ဥပဒေတွေရှိပါတယ်။လက်နဲ့အားကိုးပြီးအာဏာသိမ်းစရာမလိုပါဘူး။ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြည့်ရှင်းခြင်းလုပ်ငန်းစဉ်လက်ဆွဲပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ရွေးကောက်ပွဲနည်းဥပဒေနဲ့ဥပဒေစတာတွေရှိပါတယ်။ကန်းကွက်လွှာတင်ကြီးကြက်၅သိန်း၊ကန်းကွက်လာပြင်ဆင်ကြီးကြက်၃သိန်း၊သုံးဖြတ်ချက်အယူခံဝင်ကြီးကြက်၅သိန်းရွေးကောက်ပွဲဝင်ခွင့်အာမခံငွေကျပ်3သိန်းစသဖြင့်သတ်မှတ်ထားပါလေ။ချမ်းဖို့ကိုယ်စားလှယ်လောင်းဟာချမ်းသာတာမို့ကောက်ွက်တဲ့အမှုယာနဲ့ချီပြီးရွေးကောက်ပွဲကော်မရှင်ကိုတင်သွင်းထားပါလေ။စစ်ဘုံဟောင်းတီထောင်တဲ့ချမ်းဖို့ပါတီတွေကလည်းချမ်းဖို့ကိုထောက်ခံကြပါလေ
။နဝတနာဘအမိခံစစ်အစိုးရကြီးစိုးတဲ့အနည်း20ကျော်ကာလမှာဂရေကျွဲစစ်ဘုံတည်တွေပေါ်ထွက်လာတယ်လို့စစ်ဘုံဟောင်းထဲမှာလည်းတတိဖြစ်သွားကြသူတွေရှိပါတယ်စစ်တပ်မှာဥပိုင်ကုမ္ပဏီနဲ့ MEC Corporation ရှိသလိုစစ်မှုထမ်းဟောင်းတွေပါဝင်တဲ့စံခန့်ရေးနဲ့ဖုံပြွေးရေးအသင်းမှာလည်းမြန်ကုန်မြင့်ဆိုတဲ့ကုမ္ပဏီအုပ်စုရှိပါတယ်လက်လီလက်ကားဈေးကွက်ကြောင်မြက်လုပ်ငန်းစိုက်ပျိုးမြေယာအခွန်အကောက်တည်ယူပို့ဆောင်ရေးစတာတွေမှာမြန်ကုန်မြင့်အုပ်စုကြီးစိုးနေပါတယ်ဘူကျော့အောင်တောင်းရဲ့စစ်မှုဝန်ကြီးဌာနကထုတ်ပေးတဲ့အရင်းအနှီးနဲ့မြန်ကုန်မြင့်ကစီးပွားရေးလုပ်နေတာပါ1995တနှစ်တည်းမှာတင်ကျန်းဖို့အသင်းဟာကျပ်တန်းပေါင်း 3,600 ကျော်အမြန့်ငွေရရှိပါတယ်။ဒါကြောင့်စေအုပ်စုထောက်ခံဘွဲတွေမှာပါဝင်သူတွေကိုကျန်းဖို့ကငွေကြေးပေးကမ်းနိုင်တာမျိုးဖြစ်ပါတယ်။ငွေရလို့နေစားလိုက်သူတွေစစ်တပ်ထောက်ခံဘွဲမှာအများဆုံးပါဝင်နေပါတယ
်။စေအစိုးရကနေရွေးကောက်ဘွဲအစိုးရအဖြစ်အသွင်ပြောင်းနေ2010မှာကျန်းဖို့အသင်းဟာကျန်းဖို့ပါတီဖြစ်လာပါတယ်။ချမ်းဖို့အသွင်ပိုင်ဥစ္စာပစ္စည်းအားလုံးချမ်းဖို့ပါတီလက်ထက်ရောက်လာတဲ့အတွေ့အချမ်းသာဆုံးနိုင်ငံရေးပါတီဖြစ်လာပါတယ်။ချမ်းဖို့ပါတီဟာစီးပွားရေးနဲ့နိုင်ငံရေးကိုဒွန်းတွဲလုပ်ကင်နေပါတယ်။ချမ်းဖို့အစိုးရလက်အောက်ခံဌာနတွေကိုချမ်းဖို့ပါတီကပစ္စည်းငှားစားတာတွေရှိပါတယ်။နိုင်ငံပိုင်ပစ္စည်းကိုကိုယ်ပိုင်လို့သဘောထားပြီးချမ်းဖို့ပါတီကငှားစားတာကို NLD အစိုးရလက်ထက်မှာပြန်ပေးရတာမျိုးတွေရှိလာပါတယ်။ဥပမာနှစ်ပေါင်းများစွာကျန်းဖို့ကိုမြေငားကပေးခဲ့တဲ့သင်္ကန်းညွန်မြို့နယ်က Music Zone ကို NLD အစိုးရကပြန်သိမ်းပါတယ်။အစိုးရမြေပေါ်မှာစိုင်ဖွင့်ထားတဲ့သာကီတကဆိုင်ကား55ဆိုင်ဟာ1992ကတည်းကကျန်းဖို့ကိုမြေငားကကျပ်28သိန်းလစဉ်ပေးခဲ့ရပါတယ
်။သာကီတမြို့နယ်ကျန်းဖို့ဥက္ကဋ္ဌဟာ2015ရွေးကောက်ပွဲမှာကျပ်သိန်း83ပေမဲ့အရွေးမခံခဲ့ရပါဘူး2020ရွေးကောက်ပွဲမှာလဲကျန်းဖို့ပါတီဟာငွေအများဆုံးသုံးခဲ့ပါတယ်နေပြည်တော်မှာကျန်းဖို့ပါတီကတဦးသာအနိုင်ရပေမဲ့အသုံးစရိတ်မှာအများဆုံးဖြစ်ပါတယ်ရွေးကောက်ပွဲမှာကျန်းဖို့ကိုယ်စားလှယ်လောင်းတွေဟာပါတီထောက်ပံ့ငွေနဲ့ကိုယ်ပိုင်ငွေကိုသုံးစွဲကြပါတယ် NLD ကိုယ်စားလှယ်တွေကတော့အလှူငွေရရှိပါတယ်ဒါကြောင့် NLD ကိုယ်စားလှယ်လောင်းတွေဟာပါတီထောက်ပံ့ငွေကိုယ်ပိုင်ငွေနဲ့အလှူငွေကိုအဓိကထားကြပါတယ်ရွေးကောက်ပွဲဤဥပဒေမှာသိန်းတရာအထိသုံးခွင့်ပြုတာမို့ကျန်းဖို့ကိုယ်စားလှယ်လောင်းတူဦးဟာပြမ်းမြနှုန်းသိန်း80လောက်သုံးပါတယ်။ဒါပေမဲ့လူချမ်းသာတွေက NLD ကိုငွေကြေးထောက်ပံ့တဲ့ကိစ္စဟာကျန်းဖို့အတွက်မခံချင်းမခံတာဖြစ်သွားခဲ့ပါလေ
။နဝဒနာဖာစီဆိုရခေကအခွင့်တူးခံစားခဲ့ရတဲ့စီးပွားရေးသမားတွေဟာ2015ရွေးကောက်ပွဲမှာ NLD ကိုငွေအားလူအားနဲ့ကူညီတာကိုကိုယ်တိုင်တွေ့ခဲ့ရတယ်လို့စင်ကာပူအခြေစိုက်သုတေသီဒေါက်တာဂျယ်ရက်မကာသီကသူစာရမ်းမှာရေးထားပါတယ်2010နှောင်းပိုင်းမှာ NLD ကိုချုပ်ချယ်တာတွေရုပ်သိမ်းလိုက်တဲ့အခါစီးပွားရေးသမားအုပ်စုဟာဒေါ်စုနဲ့ NLD ကိုအတိအလင်းထောက်ခံပါတယ်တချို့ကလည်းကျန်းဖို့ကိုရော NLD ကိုရောထောက်ပံ့ကြပါတယ်တချို့ကတော့ NLD ကိုရောစစ်ဘုံဟောင်းဦးစုတဲ့တပ်ဆာညကိုတိုင်းရင်းသားစီးလုံးညီညွတ်ရေးပါတီကိုရောရမုံငွေလှူပါတယ်ဒီအဆင့်နဲ့ပေါင်းသွင်းခဲ့ပေမဲ့ဒီမိုကရေစီကိုအစကတည်းကလိုလားတာလို့ပြောပြီးကြံ့ဖွင့်တဲ့အဆက်ပြတ်သူတွေလည်းရှိလာပါတယ်။ NLD ကိုထပ်ခေါ်သူများလေလေက ပြန့်ဖို့နဲ့အဆက်ပြတ်သူများလေလေဆိုသလိုဖြစ်နေပါတယ် NLD ပါတီကလည်းရွေးကောက်ပွဲဝင်ချိန်ကစပြီးစစ်အုပ်စုခရိုနီတွေလှူဒါန်းတာကိုလက်ခံဖို့ဆုံးဖြတ်လိုက်တာကြောင့်ပြန့်ဖို့ပါတီဟာကြားလေလူကြိုက်နေလေဖြစ်နေပါတယ်ဒါကြောင့်တက်ချုပ်ကိုစစ်အာဏာသိမ်းမှုရွေးကောက်ပွဲပြီးကြတဲ့ကပြန့်ဖို့ပါတီကတောက်လျှောက်တိုက်တွန်းနေတာဖြစ်ပါတယ်ခင်ဗျာ